မြန်မာစစ်တပ်ခေါင်းဆောင်ပေါ်ကျုံမှုကြီးမင်းအောင်လှိုင်ပါဝင်မြန်မာစစ်တပ်အကြီးအကဲအရာရှိကြီးတွေနဲ့ဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းရာမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ်မှာ EU ဥရောပတမကရဲ့အရေးယူဒဏ်ခတ်မှုကိုတက်တန်းတစ်နှစ်တိုးပြီးတတ်မှတ်လိုက်ကြောင်း EU ကကြေညာပါတယ် EU ရဲ့အရေးယူမှုတွေထဲမှာတော့ဒီပုဂ္ဂိုလ်တွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာခီးသွားကန့်သက်တာနဲ့လက်နက်ရောင်းဝယ်မှုအပြင်စစ်တပ်နဲ့ရဲတွေလူလူကိုဖိနှိပ်ရမှာတုံးတဲ့ကရိယာတွေတင်ပို့မှုကိုပါ2022 April 30ရက်နေ့အထိပိတ်ပင်ထားရှိမှာဖြစ်ကြောင်းကျေတပင်းနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ EU ရဲ့အရေးယူမှုကမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကအစ်င့်မြင့်အရာရှိတွေအပြင်စစ်ကောင်စီအဖွဲ့ဝင်အရဲသားတွေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ EU အနေနဲ့မြန်မာလူထုနဲ့တူဆက်လက်ရည်တည်သွားမှာဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းဆက်ပြီးပေးအပ်သွားမှာဖြစ်ကြောင်းနဲ့ဒီနှစ်ထဲမှာ EU အဖွဲ့ဝင်28နိုင်ငံကမြန်မာအတွက်ယူရိုငွေတန်း20ကျော်အမေရိကန်ဒေါ်လာ25သန်းနီးပါးကူညီပံ့ပိုးပေးခဲ့ကြောင်းလည်းပြောပါရယ်မြန်မာပေါ်မှာ EU ကဒဏ်ခတ်အရေးယူထားသူဆင်းကို EU ကအမြဲတမ်းအပြန်အလှန်တုံ့တက်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတွေ့ရင်ဆင်းတဲ့ထပ်ဖြစ်မှာဖြစ်ကြောင်း EU နိုင်ငံခြားရေးဝန်ကြီးတွေက February လထဲမှာပဲတတိပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February ရက်ကစပြီးအခုချိန်ထိအသက်ခံခဲ့ရတဲ့ဆန္ဒပြပြည်သူနဲ့ဘေးမှာရပ်ကျင်နေသူစုစုပေါင်း850ကျော်နေပါပြီ။ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အစင်းမှာတော့ဒီအရေးအတွက်အုံပုံတပုံလောက်ပဲရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကိုအင်အားအလွန်ကျွမ်းသုံးနေဆိုတာမဟုတ်မှန်ကြောင်းလည်းညှင်းဆိုထားပါတယ်။